မြန်မာနိုင်ငံမြောက်ပိုင်းမှာတက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထိန်းသိမ်းသိမ်းလှုပ်ဆောင်ကြဖို့နဲ့ပြည်ခတ်ရဲစေးရေးချက်ချင်းကြေညာဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲတွေကနေတရုတ်နိုင်ငံဘက်ကဒုံးကျည်တွေနဲ့ကြီးစံတချို့ကျော်ပြီးရောက်လာတယ်လို့တရုတ်နိုင်ငံတွင်သို့ဝေဘိုလူမှုဆက်သွယ်ရေးမီဒီယာတွေကတရုတ်ကာကွယ်ရေးဌာနရဲ့တရားဝင်ဆန္ဒနာမှာတောက်ကြနေနှောင်းပိုင်းတင်ထားတဲ့ထုတ်ပြန်ချက်တွေဖော်ပြထားပါတယ်။အဒီဖြစ်တွေအတွင်းတရုတ်နိုင်ငံသား၃ဦးတေဆုံးသွားတဲ့သတင်းတွေလည်းထွက်ထားတာပါ။အခြေအနေကိုတရုတ်ကာကွယ်ရေးဌာနကအနီးကပ်စောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်တစ်လျှောက်ကင်းလှည့်တာနဲ့လုံခြုံရေးအစီအမံတွေကိုတိုးမြှင့်လှုပ်ဆောင်ထားတယ်လို့လည်းပြောပါတယ်။နယ်စပ်ထိန်းချုပ်ရေးခိုင်မာအောင်တရုတ်စစ်ဘက်ကဆက်လုပ်သွားမှာဖြစ်ပြီးနိုင်ငံသားတွေနဲ့ပိုင်ဆိုင်ပစ္စည်းတွေကိုခိုင်မာကာကွယ်ဖို့အတွက်လူဝတ်တလူချမှတ်လှုပ်ဆောင်သွားမယ်လို့လည်းကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံနောက်တောင်ပိုင်းယူနန်ပြည်နယ်နဲ့ကက်လျက်မြန်မာနိုင်ငံမျိုးဖွဲ့ချမ်းမှာမကြသေးခင်ကာလတွေအတွင်းအပြန်အလှန်တိုက်ခိုက်တာတွေပိုများလာနေပါတယ်။ပြည်ကြတဲ့တင်ပတ်စနေနေ့ကမူဆယ်မြို့ကိုတအန်းပလောင်တပ်တွေဝင်တိုက်ပြီးတံမတော်နဲ့တိုက်ပွဲဖြစ်တာကြောင့်လူ24ယောက်ထဲမှနေသေဆုံးပါတယ်